ကမ္ဘာကျော်ဟောလိဝုဒ်မင်းသားစတီဗင်စီကတ်ကိုအမေရိကန်နိုင်ငံနဲ့ရုရှားနိုင်ငံတို့ကြားလူသားချင်းဆိုင်ရာအထူးတန်တမန်အဖြစ်ရုရှားနိုင်ငံကခန့်အပ်လိုက်ကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနကစနေနေ့မှကြေညာပါတယ်။ကိုကံပညာနဲ့ဂျပန်အာခီရိုပညာရပ်တွေမှာအဆင့်မြင့်ကျွမ်းကျင်သူဖြစ်တဲ့စတီဗင်စီကတ်ဟာ2016ခုနှစ်မှာရုရှားနိုင်ငံသားအဖြစ်အသိအမှတ်ပြုခံခဲ့ရပါတယ်။သူကိုရုရှားအစိုးရကဒီတောင်းဝန်ပေးအပ်ရတာဟာသူဟာသမ္မတပူတင်ကိုထောက်ခံကြိုက်နှစ်တဲ့သူဖြစ်ပြီးရုရှားအစိုးရရဲ့မူဝါဒတွေကိုအမြဲတမ်းကာကွယ်ပြောဆိုသလို2014ခုနှစ်တုန်းကခရီးမီးယားဒေသကိုရုရှားတို့ဝင်ရောက်သိမ်းပိုက်ခဲ့တဲ့အပေါ်ကာကွယ်ပြောဆိုခဲ့ပေမဲ့အမေရိကန်အစိုးရကတော့ပြစ်တင်ခဲ့ပါတယ်။အမေရိကန် Action မင်းသား Steven Seagal ကိုဒီတောင်းဝန်ပေးရတာဆိုပေမဲ့လာစားပေးစရာမလိုပဲဂုံတူးဆောင်ယာဒူးတာဖြစ်ပါတယ်။အမေရိကန်နဲ့ရုရှားနိုင်ငံတွေကြားဆက်ဆံရေးကောင်းမွန်အောင်တိုးမြှင့်ဖို့လှုံ့ဆော်ဖို့ဖြစ်ပါတယ်။သူတောင်းဝန်ထဲမှာနှစ်နိုင်ငံယဉ်ကျေးမှုအမှုပညာလူတို့နဲ့လူငယ်တွေကြားအမြင်ဖလှယ်ရေးအစီအစဉ်တွေပါဝင်ပါတယ်။